လွတ်တော်ကအတည်ပြုခဲ့ပြီးဖြစ်တဲ့ ENR ရဲ့ကင်းရှင်းရေးနဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးပြီးခဲ့တဲ့မေလ26ရက်နေ့ကပြဋ္ဌာန်းလိုက်လို့ခုဆိုအသက်ဝင်နေပါပြီ။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မော်တော်ယာဉ်ဥပဒေကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာမှတ်ပုံထင်ထားတဲ့ပုဂ္ဂလိကပိုင်ကားအစီးရေ4,000-5,000ကျော်ဘတ်စ်နဲ့လူအများတင်နိုင်တဲ့ကား3,000နီးပါးစုစုပေါင်းကားအစီးရေ5,000ကျော်ရှိနေပါတယ်။ဆိုင်ကယ်နဲ့အခြားဆက်တက်ယာဉ်တွေပါပေါင်းရင်5,000-9,000ကျော်ရှိပါတယ်။ဒီဥပဒေဟာအဲ့လိုကားတွေဆိုင်ကယ်တွေပိုင်ဆိုင်ထားတဲ့အသုံးပြုနေတဲ့သားနဲ့ချီတဲ့မိသားစုတွေအတွက်သက်ရောက်မှုရှိမှမို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောနိုင်ပါတယ်။ဒီဥပဒေမှာဘာတွေပြဋ္ဌာန်းထားလဲ၊ထူးခြားတာဘာတွေပါတယ်လဲ၊ဥပဒေအတိုင်းကျင့်သုံးရင်တိုင်းပြည်အတွက်တကယ်အကျိုးရှိမှလားဆိုတဲ့ကိစ္စကစိတ်ဝင်စားစရာပါ။ခုတစ်ပတ်အစ်စ်ပြဋ္ဌာန်းလိုက်တဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေအကြောင်းလေ့လာတင်ပြသွားပါမယ်
။ဥပဒေပုံမှန်86မှာမော်တော်ဆိုင်ကယ်ကိုမောင်းနှင်စီးနှင်းရာတွင်ရှေမီအနှံ့ကိုနေညအချိန်တိုင်းတွင်ဖွင့်၍မောင်းနှင်ရန်ပြက်ကွက်ခြင်းမရှိစေရာဆိုပြီးပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်ကတော့အစ်စ်ဖြစ်ပါတယ်။လိုက်နာမှုမရှိဘူးဆိုရင်ဒဏ်ငွေ3,000ချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။ဒါ့အပြင်ဆိုင်ကယ်အိတ်စောကအတန်ထိန်ကရိယာကိုဖြုတ်ပြီးမောင်းတာနောက်ကြည့်မှန်မပါတာစံချိန်စံညွှန်းမီတဲ့ဆိုင်ကယ်စီးအုပ်ထုံမဆောင်ပဲဒါမှမဟုတ်မေးတိုင်းချိုးကိုတေချာမတက်ပဲမောင်းတာစီးတာမျိုးဆိုရင်လေငွေတန်3,000ချမှတ်ဖို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံအနှက်အပြားကအစည်းရေ4,000-8,000နီးပါးရှိတဲ့စိုက်ကယ်မောင်းသူစီးသူတွေအပေါ်တက်ရောက်မှုရှိစေမှာပါမော်တော်ယာဉ်နဲ့ပတ်သက်ရင်တော့အခုပြဋ္ဌာန်းချက်မှာကားမောင်းနေခြင်းလက်ကင်ဖုန်းအသုံးပြုတာကိုတားမြစ်ထားပါတယ်ချိုးဖောက်ရင်တော့ဒဏ်ငွေ3,000ပါမြန်မာနိုင်ငံကကားမောင်းသူအတော်များများကားမောင်းရင်လက်ကင်ဖုန်းအသုံးပြုတတ်ကြတာမို့ဒီဥပဒေပါပြဋ္ဌာန်းချက်လိုက်နာလာအောင်စီရင်နိုင်မလားဒါမှမဟုတ်ဒဏ်ရိုက်ခံရတဲ့အမှုအခင်းများလာမှာလားဆိုတာကိုတော့မသိနိုင်သေးပါဘူးလက်ရှိဥပဒေထဲမှာပြဿနာဖြစ်လာစေနိုင်တာတစ်ခုကတော့ပုံမှန်89ကာကြီးပါပြဋ္ဌာန်းချက်ပါအဲ့ဒီမှာဖော်ပြထားတာကတော့ကားအယောင်ဝယ်လုပ်ခဲ့ရင်စာချုပ်ချုပ်တဲ့နေ့ကနေရက်ပေါင်း30အတွင်းရင်းပိုင်ရှင်နာမည်ပြောင်းလျှောက်ထားရမယ်လို့ဆိုထားပါတယ်တကယ်လို့လျှောက်ထားဖို့ပြက်ကွက်တယ်ဆိုရင်ဒဏ်ငွေကျပ်3,000ချမယ်လို့ဖော်ပြထားပါတယ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကုန်းလန်းတယ်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာဟာတည်ခဲ့တဲ့2020ဇန်နဝါရီလ1ရက်နေ့ကစပြီးအခွန်ဆောင်ထားပြည့်တဲ့သူတွေကိုပဲကားနံပါတ်ပေါက်လုပ်ပေးမယ်မော်တော်ယာဉ်လိုင်စင်သက်တမ်းတိုးပေးမယ်ဆိုပြီးကြေညာထားတယ်လို့စပြီးတော့လဲအကောင့်ထဲပေါ်နေပါတယ
်ကားနံပါတ်ပြောင်းပေးဖို့ဆိုပြီးကညာနာမှာဒီတိုင်းသွားလျှောက်လို့မရတော့ပါဘူးအဲ့လိုယင်လိုင်စင်သက်တမ်းတိုးတာကားပိုင်ရှင်နံပါတ်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့ပြည်သူအတော်များများဒုက္ခရောက်ကုန်ပါတယ်ကားလက်လွဲဝယ်ယူခဲ့သူတယောက်အနေနဲ့သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အထိုက်လျောက်အဆင်ပြေနိုင်ပေမဲ့အခွန်တန်းတွေအနေနဲ့သူဆောင်ထားတဲ့အခွန်ကနေငွေပြူဖြစ်ကြောင်းပြဖို့ကတော့လုပ်ငန်းစဉ်ရှုပ်ထွေးတာကြောင့်အချိန်ကျန်ကြာမှုအများကြီးဖြစ်ပေါ်စေပါတယ်အခွန်တန်းပြည်သူအတော်များများဟာကားဝယ်တဲ့အခါအခွန်ဆောင်ထားတဲ့ငွေနဲ့ဝယ်ယူတာဖြစ်ကြောင်းအခွန်ဆောင်လက်မှတ်စိမ်းတစ်စောင်ရဖို့အချိန်တလမကကြာတတ်ပါတယ်သူခွန်ဆောင်ထားတဲ့မြို့နယ်ကရုံးနဲ့သူအိမ်တော်စုစည်ရင်ပေါက်ရမြို့နယ်အခွန်ရုံးနှစ်ခုကြားပြည်နယ်နဲ့တိုင်းအခွန်ရုံးတွေကြားခံပြီးအပြန်အလှန်စာပို့ဆက်သွယ်ဘီရိုကရေစီလှုပ်ထုံလှုပ်နှီးတွေအတိုင်းစစ်ဆေးပြီးမှထုတ်ပေးလေးရှိတာမို့အဲ့လိုအချိန်ကြာမြင့်တာဖြစ်ပါတယ်အခုပြဋ္ဌာန်းပြီးဥပဒေတိုင်းဆိုရင်တော့အဲ့လိုနာမည်ပြောင်းအချိန်မီရှောက်ထားနိုင်ခြင်းမရှိသူတွေအတွက်ဒဏ်ငွေ3,000ဆောင်ကြရမယ့်ကိန်းပါပဲ
အခုဥပဒေထဲထူးခြားတာတစ်ခုကလိုင်စင်မပါဘဲကားမောင်းမိရင်တလားထက်မပိုတဲ့ထောင်ဒဏ်ဖြစ်စေကျက်တသိန်းထက်မပိုတဲ့ငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်ရမယ်ဆိုတဲ့အချက်ပါပဲလူတယောက်ကားမောင်းလိုင်စင်မေ့ကြံပြီးကားမောင်းမိတာနဲ့အခက်မသိရင်ထောင်ထဲရောက်သွားနိုင်တဲ့ပုံမှန်မျိုးပါဥပဒေထဲကအငင်းပွားစရာအရှိဆုံးပြဋ္ဌာန်းချက်ကတော့ဝတ်တောင်းလို့ခေါ်တဲ့လိုင်စင်မဲ့ရင်းတွေကိစ္စပါပုံမှ85ကကြီးမှာလိုင်စင်မဲ့ကားမောင်းနေဆိုရင်3နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်သည်ဆိုပြီးပြဋ္ဌာန်းထားပါတယ်။ငွေဒဏ်ကိုတတ်တတ်မတ်မတ်ဖော်ပြမထားတာကြောင့်ငွေကျပ်သိန်းပေါင်းများစွာဒဏ်ရိုက်ခံရတာမျိုးလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်ကအဲ့ဒီပုံမှပြစ်မှုကျူးလွန်မှုကိုရဲအရေးယူပိုင်ခွင့်ရှိတဲ့ပုံမှအဖြစ်သတ်မှတ်ထားခြင်းပါ။အဓိပ္ပာယ်ကတော့ without ကားမောင်းတာကိုမိတာနဲ့ရဲကဖမ်းပြီးချက်ချင်းအချုပ်ထဲထည့်ထားနိုင်ုံမကထောင်သုံးနှစ်အကန့်အသတ်မဲ့ငွေဒဏ်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားစွဲခံရနိုင်တယ်ဆိုတာပါပဲ လက်ရှိနိုင်ငံအခြေအနေကိုအသေးစားပြန်ကြည့်ရင်ဝတ်တောင်းလို့ခေါ်တဲ့လိုင်စင်မဲ့ကားတွေကိုပြည်내အတော်များများမှအသုံးပြုနေကြတာတွေ့နိုင်ပါတယ်။လက်နက်ကင်တပ်ဖွဲ့နဲ့သူတို့မိသားစုဝင်တွေကဝတ်တောင်းကားတွေကိုအသုံးပြုကြပါတယ်။အဲ့ဒီလက်နက်ကင်အဖွဲ့တွေကထုတ်ပေးထားတဲ့လက်မှတ်တွေနဲ့စီးတဲ့ဝတ်တောင်းကားတွေရှိကြသလိုပြည်သူတွေကနားလည်မှုနဲ့စီးနေကြတာလည်းအများပြားပါ။မြန်မာတနိုင်ငံလုံးဆိုရင်တောင်းတဲ့ချီရှိနိုင်ပါတယ်။အဲ့လိုနေရာအနှံ့အပြားမှာတုံးနေတဲ့ဝတ်တောက်ကားတွေကိုဒီဥပဒေနဲ့တကယ်အရေးယူနိုင်မလားဆိုတာကတော့တန်တရာဖြစ်စရာပါပဲ။တစ်ဖက်မှာပြင်းထန်တဲ့ဥပဒေကိုပြဋ္ဌာန်းထားပေမဲ့အခြားတစ်ဖက်မှာတော့ဥပဒေနဲ့အညီအရေးမယူနိုင်ဘူးဆိုရင်တချို့သောဝတ်တောက်တုံးတဲ့ပြည်သူတွေအပေါ်ရဲတပ်ဖွဲ့ကငွေညှစ်တဲ့အနိုင်ကျင့်ရမှာအသုံးပြုတဲ့ဥပဒေဖြစ်သွားနိုင်လို့ပါပဲ
။လက်ရှိဥပဒေထဲမှာလက်တွေ့ကြတာဆိုလို့ကားလိုင်စင်တက်တန်းတိုးရင်လုတ်ကန်ရတဲ့ရင်းစစ်ဆေးခြင်းလုပ်ငန်းပုဂ္ဂလိကကုမ္ပဏီတွေကိုလုတ်ခွင့်ပေးမဲ့ကိစ္စတခုတော့ပါပါတယ်လက်ရှိမြန်မာနိုင်ငံမှာကားအမျိုးမျိုးအစီးရေ8သိန်းကျော်လောက်ရှိပြီးနှစ်နှစ်တစ်ကြိမ်လိုင်စင်သက်တမ်းတိုးရပါတယ်တိုးတဲ့အခါတိုင်းရင်းစစ်ဆေးတာလုပ်ရပါတယ်ဒီအတွက်အရေးအတွက်နည်းနည်းပဲရှိတဲ့ကာညနာယုံတွေဟာတစ်နှစ်ကိုကားစီးရေ၄သိန်းနီးပါးတစ်လကိုအစီးရေ3,000-3,000ကျော်လောက်သက်တမ်းတိုးရင်းစစ်ဆေးပေးရပါတယ်ဒါတော့ဆိုင်ကယ်တွေမပါသေးပါဘူးဒီအချက်လက်ကိန်းဂဏန်းကိုကြည့်ရင်ကညနာဟာရင်းစစ်ဆေးတဲ့လုပ်ငန်းကိုမနိုင်မနှင်းလုပ်နေရတယ်ဆိုတာပေါ်လွင်စေပါတယ်။အခုဥပဒေအရအဲ့ဒီလုပ်ငန်းပုဂ္ဂလိကကိုပေးနိုင်ခဲ့ရင်ကုမ္ပဏီတွေလည်းအဆင်ပြေသက်တမ်းတိုးဖို့ကညနာရုံးမှာခက်ခဲလုပ်ကြရတဲ့ပြည်သူတွေလည်းအဆင်ပြေလာနိုင်ပါတယ်။ဒီတစ်ချက်ကလွဲရင်ကြံဥပဒေပြဋ္ဌာန်းချက်ပါတားမြစ်ချက်တွေနဲ့ပတ်သက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်ဒဏ်ငွေတွေကမြင့်မားနေလို့တကယ်ကျင့်သုံးတဲ့အခါအခက်အခဲရှိစေနိုင်ပါတယ်။အဲ့လိုဥပဒေမှာလက်တွေ့မကျတဲ့ပြဋ္ဌာန်းချက်တွေပါလာရင်ဥပဒေပါရည်ရွယ်ချက်အကောင့်ထဲပေါ်လာမှာမဟုတ်ပဲအာဏာပိုင်အဖွဲ့အစည်းတွေရဲ့ပြည်သူတွေအပေါ်ငွေညှစ်တာချိန်ချောက်အကြက်ကင်တာနဲ့အာဂရီလိုက်စားမှုတွေသာတိုးပွားလာနိုင်ကြောင်းပါ